မြန်မာနိုင်ငံပြည်နယ်နဲ့တိုင်းငါးခုမှာဖြစ်ပွားနေပြီးတော့တန်းနဲ့ချီတဲ့ရေဘေးတံတင်းတဲ့သူတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့စားနပ်ရိက္ခာအကူအညီတွေပေးနေပါတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းကနေစပြီးတော့မုတ်တုံမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ပြင်းထန်တဲ့ရေကြီးရေလျှံမှုတွေနိုင်ငံတော်ဝန်ဖြစ်ခဲ့တာပါ။အဲ့ဒီမှာတော့လူပေါင်း2,000ကျော်ထိခိုက်ခဲ့ပြီးတော့လူအများအပြားယာယီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစားနပ်ရိက္ခာမလုံလောက်မှုအရေးပေါ်အခြေအနေရောက်နေတဲ့ဒီလိုအချိန်မှာပဲရေဘေးကြုံရတာလို့ WFP ရဲ့မြန်မာနိုင်ငံကိုယ်စားလှယ်ပေါ်လိုမတီးကပြောပါတယ်။ကောင်းကင်ဂျိုရုကနေရရှိတဲ့အချက်လက်ရကတော့ဩဂုတ်လ6ရက်နေ့အထိရေဘေးအန္တရာယ်ရှိတဲ့ဒေသတွေမှာခံမှန်းခြေလူပေါင်း8,000ခွဲကျော်နေထိုင်ကြတယ်လို့ပြောပါတယ်။ကချင်နဲ့ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့မကွေးတိုင်း၊စကိုင်းတိုင်းတွေမှာရေဘေးအန္တရာယ်ကြုံနေရတဲ့သူပေါင်း13,200ကိုကူညီကယ်ဆယ်ပေးနေပြီးတော့ငွေသားဆန်အထူးစီမံထားတဲ့အစားအစာတွေကိုလည်းထောက်ပံ့ကူညီပေးနေတာပါတယ်လို့သတင်းမှာထုတ်ပြန်ထားပါတယ်။လက်ရှိမှာတော့နိုင်ငံအနှံ့အပြားမှာရေဘေးအန္တရာယ်ကိုဆက်လက်စောင့်ကြည့်နေပြီးတော့လိုအပ်လာတဲ့ဆိုရင်ရေဘေးတုံ့ပြန်ရေးအစီအစဉ်တွေကိုထပ်မံတိုးချဲ့သွားဖို့ရှိပါတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောပါတယ်ရှင်။